မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနစ်တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ခီနိုရှာတနတ်သမားအမီရှာဖွေမှုကို Facebook ပိတ်ပင်ဆိုတဲ့သတင်းကျောင်းမြေရတနာတပ်မွေးပညာသင်တန်းကျောင်းအတွက်သင်ယူညွှန်တန်းရေးဆွဲရန်စိတ်ဝင်စားမှုအဆိုပြုလွှာဖိတ်ခေါ်ရဆိုတဲ့သတင်းရေတပ်မှာယူနိုင်မယ် Easy ရေ Mobile Application ကိုမိတ်ဆက်တဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ခီနိုရှာတနတ်သမားအမီရှာဖွေမှုကို Facebook ပိတ်ပင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အင်ကာနေကဝစ်ကွန်ဆင်ပြည်နယ်ခီနိုရှာမြို့အတွင်းကဆန္ဒပြသူ2ဦးကိုပြစ်ခတ်ခဲ့ရမှာတာဝန်ရှိတဲ့တနတ်သမား Return House အမီရှာဖွေမှုကိုပိတ်ပင်ထားပါတယ်။အမီရှာဖွေမှုကိုပိတ်ပင်တာကိုဒိုက်ရိုက်ဆန်းသက်နေတယ်လို့ Davis ကအတည်ပြုခဲ့ပါတယ်။ Return House ဟာဗိုလ်တပူးနေကရှာဖွေဖမ်းဆီးခံခဲ့ရပါတယ်။ Facebook ကတော့သူ့ profile ကိုဖယ်ရှားပြီးသုံးစွဲသူတွေကသူ့နာမည်နဲ့ profile အသစ်ဖန်တီးမှုကိုလည်းပိတ်ပင်ထားပါတယ် Return House ဆိုတဲ့အမည်နဲ့သတင်းမှားတွေဖြန့်ချီမှုကိုစိုးရိမ်တာကြောင့် Facebook ကပိတ်ခဲ့ပါတယ်ဒါပေမဲ့လည်း Return House အမည်ကိုရှာဖွေမှုကအလွန်အမင်းမြင့်တက်လာပါတယ်လူတွေကတိုက်ခိုက်မှုအသေးစိတ်နဲ့ပတ်သက်ပြီးစိတ်ဝင်စားကြတာဖြစ်ပါတယ် Facebook အနေနဲ့ Return House အကြောင်း Post လုပ်တာနဲ့ဝေမျှတာကိုမကန့်သတ်ပေမဲ့ Search ထဲမှာရှာဖွေမှုကိုကန့်သတ်လိုက်ပါတယ်ဆက်လက်ပြီးကျောင်းမြေရေသနာတပ်မွေးပညာသင်တန်းကျောင်းအတွင်းသင်ယူညွှန်တန်းရေးဆွဲရန်စိတ်ဝင်စားမှုအဆိုပြုလာဖိတ်ခေါ်ရဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံကျောင်းမြေရေသနာအသင်းချုပ်ကနေပြည်တော်ရွှေကြောပင်မှာဖွင့်လှစ်ထားတဲ့ကျောင်းမြေရေသနာသင်တန်းကျောင်းအတွင်းပညာရေးဝန်ကြီးဌာနအမျိုးသားသင်ယူညွှန်တန်းကော်မတီ National Curriculum Committee အတိမတ်ပြု Competency Based Curriculum သင်ယူညွှန်တန်းရေးဆွဲလိုတဲ့အတွက် Consulting Surveying Committee များအသိပညာရှင်အတတ်ပညာရှင်များအားလုံးကိုအဆိုပြုလာတင်သွင်းရန်ဖိတ်ခေါ်ထားပါတယ်။ကျောက်စိမ့်ကျွမ်းကျင်မှုဘာသာရပ်သင်ယူညွှန်တန်းကျောင်းမြတ်ကျွမ်းကျင်မှုဘာသာရပ်သင်ယူညွှန်တန်းကျောင်းမြတ်ပကြီကျွမ်းကျင်မှုဘာသာရပ်သင်ယူညွှန်တန်းဗဒိန်ကျွမ်းကျင်မှုဘာသာရပ်သင်ယူညွှန်တန်းတွေကိုရေးဆွဲရမှာပဲဖြစ်ပါတယ်။အဆိုပြုလာကိုစက်တင်ဘာလ18ရက်ညနေ 9:00 နောက်ဆုံးထားကတင်သွင်းရမှာဖြစ်ပြီးတော့အသေးစိတ်ကိုပုံ3943943 1641@gmail.com ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ရေတပ်မှာယူနိုင်မဲ့ Easy ရေ Mobile Application ကိုမိတ်ဆက်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရေတပ်ကို Mobile App မှာလွယ်ကူစွာမှာယူနိုင်မဲ့ Easy ရေ Mobile Application ကိုမိတ်ဆက်လိုက်ပါတယ်။ရန်ကုန်မြို့မှာနေထိုင်သူတွေအနေနဲ့အဆိုပါ Application ကိုအသုံးပြုကရေတပ်ကိုအဆင်ပြေလွယ်ကူစွာမှာယူနိုင်မှာဖြစ်ပြီးတော့လက်ရှိခေတ်စားနေတဲ့ Mobile App ကနေ Aura မှာယူနိုင်တဲ့စနစ်ဖြစ်တယ်လို့သိရပါတယ်။ရေတပ်မှာယူခြင်းပို့ဆောင်ခြင်းလုပ်ငန်းတွေနဲ့ကိုက်ညီတဲ့စနစ်တွေအားလုံးကိုထည့်သွင်းရေးဆွဲထားတာကြောင့်ရေတပ်လုပ်ငန်းရှင်တွေအနေနဲ့ Easy ရေနဲ့လက်တွဲက Digital Trend တစ်ခုကိုအကောင်းဆုံးပေါ်ဆောင်နိုင်မယ်လို့သိရပါတယ်။ရေတပ်လုပ်ငန်းရှင်တွေနဲ့ကိုယ်စားလှယ်တွေအတွက်ပို့ဆောင်ရောင်းချမဲ့နေရာများကိုအတိအကျသတ်မှတ်ထားနိုင်ခြင်းပို့ဆောင်ရမယ့်နေရာကိုတိကျစွာလမ်းညွှန်ပေးခြင်းပို့ဆောင်ရန်အတွက်ခရီးစဉ်ကိုအစီအစဉ်တကျစီမံခန့်ခွဲနိုင်ခြင်းမှာယူမှုများကိုပို့ဆောင်မှုပြီးမြောက်ခြင်းရှိမရှိရုံးမှစစ်ဆေးနိုင်ခြင်းအရေးကြီးတဲ့ report တွေကိုလည်းအချိန်မရွေးပြန်လည်စစ်ဆေးနိုင်ခြင်းအပြင်ကက်ရှင်းတဲ့အခါအကျွေပြဿနာကိုရှင်းနိုင်ဖို့အတွက် reward point တွေကိုသုံးလို့ရပါတယ် customer complaint တွေကိုလည်း easy ရေအဖွဲ့မှတာဝန်ယူဆောင်ရွက်ပေးပါတယ် customer တွေအတွက်ကတော့ကိုရှိတဲ့နေရာကနေအိမ်အတွက်ဖြစ်စေရုံးအတွက်ဖြစ်စေလမ်းမပေးနိုင်တာကတော့အားသာချက်ရှိပါတယ်ရေတပ်မှာဖို့အတွက်နဲ့ဖုန်းနံပါတ်တွေတိနံပါတ်တွေမှတ်စပိတ်ထားရင်ဖုန်းမကရင်ဘယ်ကိုမှားရမယ်မသိတဲ့အခက်အခဲတွေအတွက်စိတ်ပူစရာမလိုတော့ပဲ Easy Ye Mobile App နဲ့လွယ်ကူစွာမှာယူနိုင်ပါတယ်လို့ Easy Ye Mobile Application မှာတာဝန်ရှိသူတဦးကပြောပါတယ် Easy Ye Mobile Application ကို Google Play Store မှာအခမဲ့ download ရယူနိုင်ပြီးတော့ Facebook ဒါမှမဟုတ် Gmail နဲ့ဖုန်းနံပါတ်တွေအသုံးပြုပြီးတော့လည်းအလွယ်တကူ register လုပ်နိုင်မှာဖြစ်တယ်လို့သိရပါတယ်အသေးစိတ်အချက်အလက်တွေကိုဖုန်း39 996 0906 39 996 0906 0906 0906ဆက်သွယ်စုံစမ်းနိုင်မှာပဲဖြစ်ပါတယ်
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လဲကျန်းမာရေးနဲ့အာကသဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝီမြင့်မှုပါ